မြန်မာနိုင်ငံမြောက်ပိုင်းမှာအစိုးရတပ်တွေနဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းနှစ်ဖက်တပ်တွေအနေနဲ့အရက်သားတွေကိုထိခိုက်မှုမရှိအောင်ကာကွယ်ပေးဖို့လူခွင့်ရေးဆောင်ကြီးအဖွဲ့ HRW ကတောင်းဆိုလိုက်ပါတယ်။ဒါအပြင်စစ်ပွဲတွေအတွင်းအိုးအိမ်ဆွန့်ခွာထွက်ပြေးနေကြတဲ့စစ်ဘေးရှောင်ပြည်သူတွေအတွက်အကူအညီတွေကိုလည်းလွတ်လွတ်လပ်လပ်နဲ့အမြန်ဆုံးပေးခွင့်ပြုတင်တယ်လို့ပြောပါတယ်။ဒီကြောင့်နဲ့ပတ်သက်လို့တော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါအောင်ရှင်။
NLD ဦးဆောင်တဲ့မြန်မာစိုးရတဲ့က21ရာစုပင်လုံးညီလာခံချင်းပါပြီးတော့တနိုင်ငံလုံးပြစ်ကတ်ရစဲရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့ကြိုးပမ်းနေကြမှာပဲ။ပြီးခဲ့တဲ့လပိုင်းတွေတွင်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတွေမှာမြန်မာစိုးရတပ်တွေနဲ့ကချင်လူမျိုးရေးတပ်မတော် KIA ဦးဆောင်တဲ့မြောက်ပိုင်းမဟာမိတ်တိုင်းဒေသလက်နက်ကိုင်အဖွဲ့တချို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့ရပိုင်းတွေအတွင်းမှာလည်းမြန်မာစိုးရတပ်တွေဘက်ကထိုးစစ်တွေမြင့်လာခဲ့ပြီးတော့တစ်ဖက်တိုက်ပွဲတွေပြင်းထန်လာတာကြောင့်အိမ်နားတစ်ဝိုက်ကဒုက္ခသည်စခန်းတွေမှာနေထိုင်တဲ့သူတွေလည်းဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။အဲ့ဒီစစ်ပွဲတွေအတွက်မှာရဲသားတွေပေါ်ပြစ်မှတ်ထားပြီးလူခွင့်ရေးချုပ်ဖောက်တာတွေတွေ့လာတဲ့အပေါ်စိုးရင်တယ်လို့ HRW အဖွဲ့ကအာရှရေးရာဒါရိုက်တာဖီလ်ရောဘတ်ဆန်ကပြောပါတယ
် we're quite concerned by the significant escalation of the fighting and also the fact that the fighting appears to be targeting
စစ်ပွဲတွေအချိန်မြင့်တက်လာတာနဲ့ရဲသားတွေနဲ့နေရာဆွန့်ခွာထွက်ပြေးနေတဲ့ဒုက္ခသည်တွေပေါ်ပြစ်မှတ်ထားပြီးတိုက်ခိုက်နေတာတွေကိုကျွန်တော်တို့အနေနဲ့အထူးပဲစိုးရိမ်ပါတယ်စစ်ပွဲတွေတွင်ပိတ်မိနေသူတွေတိုက်ပွဲတွေဖြစ်နေတဲ့ဒေသကရဲသားတွေပေါ်လူခွင့်ရချုပ်ဖောက်တာတွေရှိတယ်ဆိုတာတွေ့ခဲ့ရပါတယ်။ဒါကြောင့်အဲ့ဒီဒေသကစစ်ဖေးဆောင်ပြည်သူတွေနဲ့အရဲသားတွေအပေါ်မှာလူခွင့်ရချုပ်ဖောက်တာတွေကိုအဆုံးသတ်ပြီးအပြည့်အဝအကာအကွယ်ပေးဖို့လိုအပ်ပါတယ်
။ဒါပြင်စစ်ပွဲတွေအတွင်းမှာအရဲသားတွေကိုတပ်ဖြတ်တာတွေအတင်းကျပ်လောအပ်ခိုင်းစီတာတွေအပါအဝင်တခြားလူခွင့်ချုပ်ဖောက်တာတွေကိုနှစ်ဖက်စလုံးကကျူးလွန်ခဲ့တယ်လို့သူကပြောပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ပွဲတွေကြောင့်နေဆက်ကိုဖျက်ပြီးတော့တရုတ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သူတွေလည်းတိုးလာနေတယ်လို့ဖီလ်ရောဘတ်ဆန်ကပြောပါတယ်။
The fighting is getting more intense and people have very few places to flee. There's been a
တိုက်ပွဲတွေပြင်းထန်လာတာနဲ့အမျှလူတွေကလည်းထွက်ပြေးစရာနေရာတိတ်မရှိတော့ပါဘူး။လက်တလောဖြစ်တဲ့တိုက်ပွဲတွေကြောင့်တရုတ်နိုင်ငံတဲကိုထွက်ပြေးသူအရေအတွက်လည်းတိုးနေပြီးကျွန်တော်တို့ရထားတဲ့စီးရင်တွေအများ1000ခွဲလောက်ရှိပါပြီ။2012ခုနှစ်ကစပြီးကချင်နဲ့ရှမ်းပြည်နယ်တွေမှာဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေရသူဒုက္ခသည်ဦးရေဟာ3000ခွဲလောက်တည်ရှိသွားပါပြီ။
ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကအဲ့ဒီဒုက္ခသည်တွေကိုအကူအညီပေးဖို့လုပ်နေတာတွေမှာလည်းအခက်အခဲတွေရှိနေပြီးတော့ဒုက္ခသည်တွေအတွက်လိုအပ်နေတဲ့အကူအညီတွေကိုလွတ်လပ်လပ်လပ်ပေးဖို့ခွင့်ပြုတင်တယ်လို့သူကပြောပါတယ
်။ Humanitarian access is becoming more difficult for people. It's becoming harder for the humanitarian.
အဲ့ဒီလူတွေအတွက်လူသားချင်းစာနာတဲ့အကူအညီတွေပေးဖို့ကပိုခက်လာပါတယ်။အထူးသဖြင့်ကုလသမဂ္ဂအပါအဝင် NGO အဖွဲ့အစည်းတွေရဲ့လူသားချင်းစာနာတဲ့အကူအညီတွေပေးဖို့ပိုခက်လာပြီးအတားအဆီးတွေကိုလည်းပိုကြုံလာရပါတယ်။ဒါပြင်မြန်မာစစ်တပ်ဘက်ကတချို့နေရာတွေကိုသွားခွင့်မပေးဘဲအတားအဆီးတွေလုပ်ထားပါတယ်။မြန်မာစစ်တပ်အနေနဲ့လူသားချင်းစာနာတဲ့အကူအညီတွေကိုဘယ်နေရာကိုမဆိုပေးဖို့ခွင့်ပြုတင်ပါတယ
်။စစ်ပေးဆောင်ဒုက္ခသည်တွေအဓိကလိုအပ်နေတဲ့အကူအညီတွေကတော့စားနပ်ရိက္ခာဆေးဝါးနဲ့အဝတ်ထည်တွေဖြစ်ပြီးတော့အခုခါမှာဆောင်းရာသီကိုဝင်လာပြီးဖြစ်တဲ့အတွက်အနွေးတွေနဲ့ဆောင်းတွေလည်းအရေးတကြီးလိုအပ်နေတယ်လို့သူကပြောပါတယ်။ပြီးခဲ့တဲ့နိုဝင်ဘာ20ရက်နေ့က KIA ကချင်လူမျိုးရေးတပ်အပါအဝင်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့105မိုင်ကရဲစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာမြန်မာစိုးရတပ်တွေနဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်လာခဲ့တာပါ။မြောက်ပိုင်းမဟာမိတ်တပ်ဖွဲ့မှာတော့ KIA ကချင်လူမျိုးရေးတပ် MNDA ခေါ်ကူကန်တပ်ဖွဲ့ DNLA ခေါ်တောင်းပလောင်တပ်ဖွဲ့နဲ့ AA လို့ခေါ်တဲ့ရခိုင်တပ်မတော်တို့ပါဝင်ပါတယ်ခင်ဗျာ။